ဒီကိစ္စမှာအာဆီယံအဖွဲ့ကိုစင်ကာပူကာကွယ်ရေးဝန်ကြီးနဲ့တရုတ်ကာကွယ်ရေးဝန်ကြီးတို့ကတနင်္လာနေ့တုန်းကတွေ့ဆုံခဲ့ကြတာပါဒီကိစ္စမှာအာဆီယံအဖွဲ့ကိုစင်ကာပူကခေါင်းဆောင်မယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြပါတယ်ရေရွတ်ပစ္စည်းနဲ့လုံစာတိုက်တွေပေါ်ချွဲတဲ့စတူယန်ကီလိုမီတာ